အလုတ်ကန်ရှားပါမှုနဲ့တံငွေတံပိုးဆက်ပြီးကြားနိုင်ခြေရှိတာကြောင့်ရွှေကားနဲ့အိမ်ချမ်းမြေဝယ်ယူစုဆောင်သူတွေတိတိတသားပိုများလာပြီးအိမ်ချမ်းမြေနဲ့ကားစည်းတွေထိုးတက်နေတယ်လို့ဒီလုပ်ငန်းလုပ်ကင်နေသူတွေကပြောဆိုပါတယ်လက်ရှိနိုင်ငံရေးအခြေအနေကြောင့်ကာလတစ်ခုအထိဒီလုပ်ငန်းတွေမှာဈေးနှုန်းဆက်တက်နေဦးမယ်လို့လည်းအများကခန့်မှန်းနေကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပါ
အခုဇူလိုင်လထဲမှာပဲရွှေကားနဲ့အိမ်ချမ်းမြေဈေးတွေဇက်တိုက်ဆိုသလိုတက်လာနေတယ်လို့ဒီဈေးကွက်ထဲအယောင်းဝယ်လုပ်နေသူတွေကပြောပါတယ်။အမေရိကန်ဒေါ်လာပြင်ပပေါက်ဈေးဒေါ်လာကိုကျပ်3000ကျော်နေတယ်လို့မြေရာတဲ့နိုင်ငံအခြေအနေတွေကြောင့်စီးပွားရေးလုပ်ငန်းတွေထဲမှာဒီလုပ်ငန်းတွေကိုပဲအများစုကစိတ်ဝင်စားလာကြတာပါ။နိုင်ငံခြားငွေရှာပြီးတော့ကျပ်ငွေတန်ဖိုးဆက်ကျနိုင်ခြေရှိတဲ့ပြင်ငွေကြေးခွာခြားမှုတွေကြောင့်ငွေအမြောင်အများအိမ်ချမ်းမြေရင်းနှီးမြှုပ်နှံမှုတွေတဲစုပြုံလာတာလို့မြန်မာနိုင်ငံအိမ်ချမ်းမြေဝန်ဆောင်မှုအသင်းရဲ့တာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ်
ဒါကြတော့ကျွန်တော်ကငွေကြေးခေါ်ဆောင်မှုနဲ့စံသွားပြီးတော့အခုကနိုင်ငံရေးအခြေအနေကဟိုတချို့နေရာတွေမှာလည်းဟိုပေါ့နော်နည်းနည်းပေါ့တန်းစီချင်းမကောင်းတဲ့အနေရှိတော့အကောင်းဆုံးတချို့နေရာငွေမဲတော့ငွေကြေးပြန်လို့ကြရလေပေါ့အဲ့ဒီတော့ကြတော့လေတန်းပြန်နည်းနည်းထုတ်သွားတော့ပေါ့ကြတော့ဥမာကသူရဲ့ငွေကငွေမဲဖြစ်နေတယ်ဆိုတော့တေးရတန်းနေတော့သူပြမှာလေပြေးနေပြေးလိုက်ပါဘူးဒီကရောင်းဝယ်အဲ့ကောင်ကပြန်ပြန်လို့တွက်သွားကြသူနိုင်ငံရေးအခြေအနေကရသူကချန်နယ်လို့ပြန်ပြန်ဟိုဆက်သွင်းတယ်ပေါ့သူတချို့နေကြတော့တခြားနေရာမှာရင်းနှီးနှံမလုပ်ကြဘူးလေကျွန်တော်တို့ကဥမာသူစားလို့ investment လုပ်ထားလိုက်တယ်ဆိုရင်စနေကြရကြမယ်။ဘယ်တော့ရှုံးမနေမှာလဲသိကြမသိဘူးလေ။ပြည်အင်တာနက်ကြီးကြတော့ဒီကတော့တခုတော့ရှိတာပေါ့။နောက်ဆယ်နှစ်စောင်းနေကြောင်းလဲပါရဲ့ချင်းကြီးရဲ့တော့တင်းသားရရဲ့အသက်ရှိပေါ့။ချိုးကြတော့လေလူဝင်စီကတော့ဒီနေ့ကကြွားတယ်ဒီလိုလာတာပါတော့
။ပြီးခဲ့တဲ့ရက်ပိုင်းကလုတ်ခဲ့တဲ့အင်ချမ်းပြည်ဝန်ဆောင်မှုအသင်းရဲ့နှစ်ပတ်လည်အစည်းအဝေးမှာလဲအင်ချမ်းပြည်ဈေးတွေအတက်ဈေးမှာပဲရှိနေအောင်မယ်ဆိုတာကိုအသင်းဝင်တွေကဆွေးနွေးသွားခဲ့ကြပါတယ်။နိုင်ငံခြားငွေကိုထိန်းချုပ်မှုအတွက်စစ်ကောင်စီကမော်တော်ယာဉ်ကားတက်တွေတင်သွင်းမှုကိုပိတ်ပင်ထားပါတယ်။အထူးပါမစ်ခွင့်ပြုထားတာကလွဲလို့အများပြည်သူအနေနဲ့ပုဂ္ဂလိကဝယ်ယူတင်သွင်းမှုတွေကိုပိတ်ထားတယ်လို့စစ်ကောင်စီက2022ခုနှစ်ဇွန်လ1ရက်နေ့မှာပြောခဲ့တာပါ။အဲ့ဒီအချိန်ကစပြီးတော့တဖြည်းဖြည်းတက်လာတဲ့ကားစီးနှုန်းတွေဟာလူလက်တန်းစားတွေရောမှလက်လှမ်းမမီတဲ့အခြေအနေဖြစ်လာပါတယ်။အရင်တုန်းကကျပ်သိန်း200ဝန်းကျင်ရှိခဲ့တဲ့ဂျပန်ကျကားဒဇင်းရဲ့တန်ဖိုးဟာအခုဆိုလို့ရှိရင်ကျပ်သိန်း500အထက်ကိုရောက်နေပြီဖြစ်ပါတယ်။ရန်ကုန်ဟန်တာဝတီကားပွဲစားတဲ့ကဝေယောင်တူကခုလိုပြောပြပါရယ
်ကားတွင်းမဲမရှိတာရယ်နောက်တော့ဟို EV ကားတွေရတယ်ခုတွင်းရတာဟိုနည်းနည်းလေးအထက်ခဲရဖြစ်နေတော့ဝင်ဟိုဝင်ရမယ့်ဥစ္စာမဝင်ဘူးဖြစ်နေတော့အဲ့ရှိရကားတွေကတက်လာဘယ်သားလို့ပါဆိုတော့900ပတ်ချလဲပေါ့လေအဲ့ G စစ်တို့ဆိုရင်အလုံး900ပေါ့ပေါ့ Insight တို့ပါလို့ဆိုရင်အဲ့တိုင်းပဲဟို600ဒီပါရယ်ဖြစ်ကုန်တော့600နောက်မော်ဒယ်ပြင်း2012လို့ပါလို့ဆိုရင်အဲ့900ဖြစ်ကုန်ရင်တော့ဆိုတော့ဘာမှမရှိဘူးလေ300ပတ်ချလဲအများဆုံးက350သူတို့အဲကားစင်းလို့မရှိဘူးလေရှင်းရတော့တက်နေပါပေါ့
ကားဝယ်ရောင်းတချို့ကတော့ဈေးနှုန်းတွေတက်နေတာကကားတက်သွင်းခွင့်ပိတ်ပင်တာထက်နိုင်ငံခြားငွေတန်ဖိုးတက်နေတာကအဓိကအကြောင်းရင်းဖြစ်တယ်လို့မြင်ကြပါတယ်ရွှေဈေးကတော့ကမ္ဘာရွှေကတောင်ဆကိုအမေရိကန်ဒေါ်လာ1900ဝန်းကျင်ကနေနှစ်ပတ်တွင်းမှာ1960ဖြစ်လာပါတယ်ဒါကြောင့်မို့ပြည်တွင်းမှာလည်းရွှေဈေးတွေတက်နေပြီးတော့ပြပတင်ပို့မှုကိုခဏရပ်ထားတယ်လို့မြန်မာနိုင်ငံရွှေလုံငန်းရှင်များအသင်းကလည်းသိပေးထားပါတယ်။ရွှေလုံငန်းရှင်များအသင်းရဲ့ရွှေတကြတာရည်ညွှန်းဈေးကကျပ်23သိန်းကျော်ပဲရှိပေမဲ့ပြပဈေးကမှာတော့ကျပ်သိန်း30အထက်မှာအယောင်းဝယ်လုပ်နေပါတယ်ခင်ဗျာ